မမိုးဆက်ဝိုင်ကြီးအခုရုရှားရဲ့မြို့တော်မော်စကိုမှာမက်ဆေ့ချာဝလာပြိုင်ပွဲဝင်နေတာအချိန်လေးဘယ်လိုရှိတော့မြတ
်ချီနီယာကောင်းပါရဲ့အခုပွဲပြီးရောက်မယ်ဆိုစိတ်တော်မကောင်းဘူးပေါ့နော်ဒါပေမဲ့ကိုယ့်အိမ်ကိုပြန်ရတော့မယ်တကယ်လို့ပေါ့နော်အခုဆိုပွဲပြီးပြီဆိုလည်းဘာဖြစ်ပြန်ရတော့မယ်ဆိုပြောရဲပေါ့နော်ဟု
တ်ဆူရဖို့ရောဘယ်လောက်နှီးဆက်နေပြီတော့
မြဆူရဖို့ဘယ်လောက်နှီးဆက်နေလဲဆိုတော့အမိုးဆက်ဖြစ်မှာတော့ကန်နဲ့အများကြီးဆိုင်တယ်လို့ထင်ပါရဲ့ဒီမှာအများကြီးကဘယ်လိုကိုယ့်ထက်အတွေ့အကြုံအများကြီးရှိရဲအများကြီးပွဲတွေပေါင်းများစွာဝင်ကြိုင်ခဲ့ပြီးတဲ့လူတွေဆိုတော့ဘောဆန်နေနေအတွေ့အကြုံမရှိတဲ့လူကြောက်ဖြစ်နေတာပေါ့နော်ဒါပေမဲ့အတွေ့အကြုံရှိတိုင်းအဆင်ပြေလားဆိုလည်းမဟုတ်ပါဘူးတချို့တွေလည်းအတွေ့အကြုံအများကြီးရှိပြီးတော့လည်းအဆင်ပြေရလဲရှိပါတော့နော်ဒါကတော့ကန်နဲ့ဆိုင်နေလို့ထင်တယ်ဒါပေမဲ့မိုးဆက်ပြောခဲ့လို့ပဲအရင်ကလေးကဒီပွဲကဆူရတီဖြစ်စေမရဘူးဖြစ်စေအခုဘောဆန်ရဲ့ရည်ရွယ်ချက်ပေါ့နော်ဒီနိုင်ငံ80ကျော်အမျိုးသမီးတွေအားဖြင့်မြန်မာသတိပြရမယ်အ ਨੇ ဆုံးတော့ဒီမှာဆိုလို့ရှိရင်အော်ဟိုခပဲနိုင်ငံလဲလို့မဖြစ်ရဘူးပေါ့နော်အဲ့လိုမျိုးကိုလို့ထင်တဲ့ဟာလေးတော့လုံးဝပြီးသွားလို့အားရပါရဲ့အဲ့ဒါနဲ့ပတ်သက်လို့
အခုလို့ကမ္ဘာနိုင်ငံပေါင်း70ကျော်အမေရီနဲ့မြန်မာနိုင်ငံကိုစားပြုပြီးတော့ဝင်ပြိုင်ရတဲ့အခါစိတ်ထဲမှာထူးခြားဖြစ်မိတာပေါ့ခင်ဗျာခံစားမိတာဘာတွေများရှိပါလဲ
အာခံစားရတာတော့ဂုံယူရပေါ့နော်ပြီးတော့ဂုံယူပါချက်စိတ်ကြုံကအရန်ပို့ပြီးတော့တိုးတက်လာတယ်သူတို့တွေကအများကြီးဟိုပဲဟိုပြောမယ်အစ်ကောင်းများစွာအရှိမကြိုင်ပါရဲ့နီးကြရရှိရဲ့အဲ့ဒီဆိုသူတို့စီကနေပြီးတော့သူကအနှစ်တရားဟာပေါ့နော်အနှစ်သားတွေရဟာအေးနှစ်သားရမှာကိုကအနီးကပြန်လေးလာခွင့်ရပါပေါ့နော်ဒါကတော့ကိုဘလိုလေးလာလဲပေါ့မူတည်ရဲ့ဒီ culture တွေအများကြီးရင်းနှီးမှုတွေအများကြီးတွေ့ရမယ်။အဲအဲ့ဒီမှာမှာကိုလိုချင်တာလဲအတူတူကိုမလိုချင်တာလဲအတူတူပဲပေါ့နော်။ဒါမျိုးတွေပါပဲ။အဓိကကတော့ပညာပိုင်းဆိုင်ရာပုံစံပိုင်းဆိုင်ရာတိုးတက်တယ်လို့ထင်ပါတယ
်။အဓိကစိန်ခေါ်မှုအခက်ခဲတွေရောဘာတွေများတွေ့ရပါလဲခင်ဗျာ
။ဟိုဆက်မြန်မာကတော့ရင်းနှီးမှုကအဓိကစိန်ခေါ်မှုပါပဲ။ဘာလို့လဲဆိုတော့သူတို့ရင်းနှီးမှုကဘာဖြစ်စောက်တာလန့်တာမရှိပေါ့နော်။အားလုံးကိုပြပြရှိရှိနဲ့ပဲရင်းဆိုင်နိုင်တယ်။ပြီးလို့ရှိရင်ဖော်ဖော်ယူယူပေါ့နော်။ဟိုရင်းနှီးမှုပိုင်းဆိုင်ရာလို့ပဲမိုးဆက်မြန်မာအဲ့ challenge ကအခုလောလောဆယ်ကြီးရပါတော့သူတို့ဆင်မော်တွေပါရီမှာဆိုလို့ရှိရင်လည်းအဲ့လိုမျိုးနည်းနည်းလေးညှို့တာတို့ဘာလို့ဆိုတာအေးစစ်စစ်ပေါ့ဒါကတော့မြန်မာရင်သေးမှုနဲ့တိတ်မကြိုက်တဲ့အခါကျတော့အဲ့လိုလည်းမကြီးပြင်းလာတဲ့အတွက်နည်းနည်းလေးကိုယ့်အတွက်က challenge ကြီးဖြစ်နေပါတော့ဒါပေမဲ့ဒါကသူတို့ရင်သေးမှုအနေနဲ့ဒါက acceptable ဖြစ်တယ်ဒါမျိုးမှကဘာအဆင်ပြေရဆိုတော့အဲ့ဟာမျိုးလေးနဲ့ပတ်သက်ပြီးတော့နည်းနည်းလေး challenge ဖြစ်ပါတယ
်မမိုးဆက်ဝိုင်ရုရှားတော့ကနေကလာလေးမှာပဲပူဂျုံမူကြီးဟောက်ဦးတန်းရွှေရဲ့မြေကိုနေရွှေသွေးအောင်နဲ့ပတ်သက်ပြီးတော့ဆွဆွဲချက်တွေဝေဖန်ပြောဆိုမှုတွေပေါ့လေချက်ချက်ပြန်ပေါ်ထွက်ခဲ့တဲ့တွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့စိတ်နှောက်ယှက်တော့ဖြစ်ခဲ့ရလားဗျ
အာမဖြစ်ပါဘူးမဖြစ်ဘူးဆိုတာမိုးဆက်အနေနဲ့ကဗျာဘာမှအခြေခံမရှိရဲ့ဆွဆွဲချက်ပေါ့လေအာအနားနိုင်ကြောက်လိုက်စိတ်ထဲမှာဘာမှဖြစ်လာဘူးစစ်စစ်ကြားတင်တော့အင်းဘာလဲဟာပေါ့နော်နည်းနည်းလေးဟီကျန်သွားတယ်ဒါပေမဲ့အဓိကကတော့ဟိုအရင်ပြောလာတဲ့ခါမှာတော့အော်လူတွေကဟိုဘယ်အားလုံးလုံးမမှန်အောင်ပေါ့နော်အဲ့လိုစိတ်မကောင်းလေးတော့နည်းနည်းတစ်ခါခဏဖြစ်သွားတယ်ဒါပေမဲ့နောက်ပိုင်းမှာဟိုအားပေးတဲ့လူတွေရောအားပေးစရာပြောတဲ့လူတွေရောအများကြီးထွက်လာတယ်မိုးဆက်ဆစ်ချင်းမှာဒီလိုမျိုးအတိုက်ခိုက်လုပ်တဲ့လူတွေရှိလို့ဒီလိုအားပေးတဲ့လူတွေထွက်လာရတော့အဲ့ဒီတိုက်ခိုက်လုပ်တဲ့လူတွေပဲကျေးဇူးတရားမျိုးအောင်ဖြစ်နေပါတယ်ဟုတ်အခုမိုးဆက်ကိုအားပေးတဲ့လူတွေကမိုးဆက်တော့အရန်ဟိုပဲပြောဖို့ကောင်းတယ်အမှတ်တရအများကြီးဖန်တီးပေးခဲ့ပါတယ်အဲ့ဒီတော့ဘာလို့မှလည်းပြန်တွေးပြီးတော့အပြစ်မမြင်ဘူးလို့ဒီကျမပြန်တွေးပြီးရတာမှာအရင်ပြောပါတ
ယ်တချို့ကလည်းပဲမမိုးဆက်ဝိုင်ဟာတရုတ်လူမျိုးဖြစ်တယ်တရုတ်ပြည်မှာတောင်သွားပြီးတော့ပြိုင်ပွဲတွေဝင်ခဲ့ပူးတယ်ဆိုပြီးတော့ဆွဆွဲပြောဆိုတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့မမိုးဆက်ဝိုင်နဲ့ဗာဒီမြတ်တုံ့ပြန်ပြောကျင်တာရှိပါလဲခင်ဗျာ
အဲ့နဲ့ပတ်သက်ပြီးရောမိုးဆက်ဖြေရှင်းခဲ့တယ်လို့ပဲတရုတ်ပြည်မှာသွားပြိုင်တာလည်းမဟုတ်ဘူးတရုတ်ပွဲလည်းမဟုတ်ဘူးပေါ့နော်ဒါအဲ့တုန်းကဟိုအတိတယောက်ကမိသားတွေကိုခေါ်ပြီးတော့အတင်းပေါ့နော်တရုတ်ပွဲလေးစီကောင်းအောင်ပေါ့နော်နှစ်တရာကြည့်အခမ်းအနားဆိုတော့အဲ့လိုမျိုးဖြစ်အောင်လို့ဖိတ်တဲ့ပွဲမလို့ကြွားလိုက်တာပေါ့နော်ဒါကလည်းဒီဟာကဘာမှမဟုတ်တာဘာမှလည်းမရှိပေါ့နော်အဲ့အတွက်မိုးဆက်နေနဲ့ပြောနေတဲ့ဟာတော့တခါလေကြလို့ရှိရင်အဲ့ social media ကိုအသုံးပြုတာမှအသုံးမသိမှုတွေကြောင့်လို့ပါပါတယ်ဒီမှာကိစ္စတစ်ခုကိုဖြောက်ပြောလိုက်တယ်ဆိုင်ဆောက်ပြောလိုက်တာအော်လူတွေကလည်းအကုန်လုံးလိုက်ပြီးတော့အဲ့တိုင်းဖြစ်သွားတာပေါ့နော်အဲ့တော့ social media တွေမကောက်အဲ့လို media တွေအကုန်လုံးကလည်းအဲ့မှာ IP ရေးကြတာပေါ့နော်ဒါပေမဲ့မိုးဆက်စိတ်ထဲမှာတော့ media ဆိုတာ media တွေအတွက်အရေးကြီးဆုံးကသူ့ရဲ့ credibility သူပြောတဲ့စကားကအရင်စံကံမှုကအရင်အရေးကြီးပါတယ်အဲ့တော့သူမိုးဆက်နေနဲ့မျိုးမျိုးကိစ္စတွေဖြစ်တာအကုန်လုံး media တွေပြောနေတာပေါ့နော်မှန်ကန်တဲ့သတင်းတခုအချင်းမြစ်တိတ်တာမသိဘဲနဲ့မရေးရင်ပိုကောင်းတာပေါ့နော်ရေးလို့ရှိရင်ဘာဖြစ်လို့လဲဆိုတော့သူ့ရဲ့အတိတ်ကအကောင်းဆုံး media အတွက်အရေးကြီးဆုံးချက်ကမှန်ကန်တဲ့ဟာတခုကိုပြီးသူတွေကိုပေးရမယ်ပေါ့နော်အဲ့ဒီဟာဟိုလက်ဆွဲထားတဲ့နယ်လို့